ရန်ကုန်တိုင်းတွင်းမှာကိုဗစ်တန်တရားနဲ့တိုက်အထက်အမြင့်ပေါ်မှာသေဆုံးသူနေရှင်များလာတာကြောင့်ရုပ်လောင်းတည်ယူဖို့အခက်အခဲကြုံနေရပါတယ်။တရက်ကိုသေဆုံးသူအစီအတွေ့ရာနဲ့ချီပြီးတော့အိမ်ထဲမှာပဲသေဆုံးသွားကြတာလို့မိသူဂျိုဘိုပို့ပေးနေတဲ့ပရိုက်တာအသင်းတွေကပြောပါတယ်။မြန်မာနိုင်ငံတွင်းကကိုဗစ်တတိယလိုင်းနောက်ဆုံးအခြေအနေတွေကြောင့်ရန်ကုန်ကလာတဲ့သတင်းကိုအလိမ်မှပြောပြပါမယ်။
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တတိယလိုင်းကြောင့်သေဆုံးသူအရေအတွက်အဆမတန်များပြားနေတာမှာရန်ကုန်တုတ်တန်တွေမှာအလှည်ကျနဲ့ရုပ်အလောင်းတန်းစီပြီးမိသူကြိုနေရပါတယ်။ရေဝေးတုတ်တန်တစ်ခုထဲတွင်တရက်ကိုရုပ်အလောင်း600ကျော်စုပြုံနေပြီးထိမ့်ပင်ကြီးစုတုတ်တန်တွေကစည်ရင်းတွေမပါသေးဘူးလို့ကုညီရေးအဖွဲ့တွေကပြောပါတယ်။ဒါအပြင်မွတ်စလင်တုတ်တန်မှာလည်းမနေ့ကတရက်တည်း100ကျော်ရှိပြီးသေဆုံးနှုန်းကရခင်ထက်များပြားနေတယ်လို့မီးတကြိုပေးနေတဲ့ပရဟိတအသင်းတွေကပြောပါရယ်ရန်ကုန်တိုင်းအတွင်းနေအိမ်အထက်အမြင့်မှာကိုဗစ်သံတရားလက္ခဏာနဲ့သေဆုံးသူများပြားလာတာကြောင့်ရုပ်အလောင်းကိုတည်ယူဖို့အခက်အခဲနဲ့ရင်ဆိုင်နေကြရတယ်လို့နာယေဦးစားပေးကူညီဆောင်ရွက်နေတဲ့ပရဟိတအသင်းတာဝန်ရှိသူတူကပြောပါရယ်
အခက်အခဲကတော့သူသေဆုံးတဲ့လူတွေကအထက်မြင့်နေမှာများတဲ့ခါကျရင်ကျွန်တော်အောက်ချဖို့တော်တော်ခက်ခဲပါတယ်တချို့အိမ်တွေမှာဆိုလည်းတရက်သေးဘူးဘူနိုင်ပိုင်းပဲချတယ်၃ရက်သေဆုံးတာတွေကျွန်တော်ကြုံတွေ့ရပါတယ်အဲ့လိုကြုံတွေ့ရတဲ့ဟာကြတော့လည်းဘလို့မှမဖြစ်တဲ့ခါကျရင်တို့အဖွဲ့အကုန်လုံးသွားပြီးကူညီရတာရှိတယ်အဓိကတော့ဒီအထက်မြင့်တွေကိုချတဲ့ဒီမှာသတော်ခက်ခဲပါတယ်ခင်ဗျာ body တွေကလေပုံမှန်လေးနဲ့ပြောရရင်ကျွန်တော်ခုနပြောတဲ့400ကျော်ဆိုတာတို့200ကျော်အနည်းဆုံးဆိုတာဆိုတာအိမ်မှာဆုံးတဲ့လူတွေကြီးပါပဲမှာ
ကိုဗစ်တန်တရားလက္ခဏာနဲ့နာမကျန်းဖြစ်တဲ့အခါအိမ်မှာပဲကိုနီကိုဟန်နဲ့ကုသရင်အများစုကအောက်ဆီဂျင်ရုတ်တရက်ကျဆင်းပြီးအောက်ဆီဂျင်မရရှိလို့သိမ်းဆုံးသွားရပါတယ်ရန်ကုန်တိုင်းမှာအောက်ဆီဂျင်အိုးနဲ့အောက်ဆီဂျင်မိုင်အုံလောက်တဲ့ပြဿနာကကြီးမားနေတော့မယ်လို့အဲ့ဒီပရဟိတအသင်းတွေကပြောပါတယ်ရတဲ့ဖွဲ့နယ်မိသားစုဝင်တွေမှာလည်းကိုဗစ်ရောဂါနဲ့သေဆုံးသူကူးစက်ခံရသူတွေများပြားနေတယ်လို့သေဆုံးသူရုပ်အလောင်းကိုမိသူကြိုပေးခဲ့တဲ့ပရဟိတအသင်းတစ်ခုကပြောပါတယ်။လက်ရှိဖြစ်ပွားနေတဲ့ရန်ကုန်ကကိုဗစ်ရောဂါအခြေအနေဟာရှေ့အပတ်တွေထဲဒီထက်မကပိုမိုဆိုးရွားတဲ့အန္တရာယ်ကျရောက်သွားနိုင်တယ်လို့နိုင်ရေးဦးစားပေးကူညီဆောင်ရွက်ပေးနေတဲ့ပရဟိတအသင်းတာဝန်ရှိသူကပြောပါတယ်
။ရတဲ့ဖွဲ့ဝင်တွေလည်းဖြစ်နေတာပဲ။ကျွန်တော်တို့ရောက်ခုလေကျွန်တော်တို့တွက်ခေါ်ပေးတယ်ဆေးရုံပို့ပေးတယ်တို့တုတ်တန်တချို့ပေးတယ်သူတို့တဲမှာလည်းဖြစ်နေရတယ်အများကြီးသူတို့တိုင်းမှာဒီဘက်ကတော့တနေ့စကျွန်တော်ထင်တယ်ဒီလကုံဆိုလက်ရှိဒီနေ့ဖြစ်နေတဲ့အချိန်တွေနောက်တစ်ဘက်ကပို့ဆိုးဖို့ပဲရှိတယ်နောက်နှစ်ဘက်ကပို့ဆိုးလာဖို့ပဲရှိတယ်မှာကျွန်တော်ရေဝေးတစ်ခုတည်းအမှန်အမှ600ကျော်900နီးနီးရှိမြန်မာဒီကဇမ်းမှာလည်းကျွန်တော်ပြောနေပြီကျွန်တော်ဘော်ဒီတိတန့်တယ်လဲဆိုတော့လူတွေကိုကျွန်တော်ပြောရဲတန်းနိုင်အင်ဂျင်မထွက်ပါနဲ့တော့မထွက်ပါနဲ့တော့ကျွန်တော်တားပါတယ
်ရန်ကုန်တိုင်းမှာအောက်ဆီဂျင်အကူအညီပေးနေတဲ့ပေးဆက်ခြင်းပရဟိတအသင်းဟာအောက်ဆီဂျင်အိုးတွေငှားသွားပြီးပြန်မပေးတာကြောင့်နောက်ထပ်ငှားပေးဖို့အခက်အခဲဖြစ်တယ်လို့အသင်းအဖွဲ့ဝင်တဦးကပြောပါတယ
်ကျွန်တော်တို့မှာရှိတဲ့အိုးတွေကိုငှားလိုက်တဲ့အခါကျတော့ဗျာလူတွေကဟိုအိုးတွေငှားသွားတယ်ပေါ့ဗျာပြန်မလာတော့ပြန်လာတဲ့အခါကျတော့ကျွန်တော်တို့လေပတ်မှုကကျဆိုင်သွားတယ်ကအိမ်မှာစောင့်ထားတာလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့လူနာကဆက်လက်ရှူနေတဲ့အတွက်ဒီကိုမပေးဘဲနဲ့ရတဲ့နေရာမှာသွားထည့်နေလို့လည်းဖြစ်ကောင်းဖြစ်မယ်ကကျွန်တော်ရှိကအခုရှိတဲ့ဟိုအားလုံးအလုံး80ကျော်ပေါ့နော်အဲ့ဒါကအိုးကြီးတွေပေါ့နော်အဲ့ဒါတွေဆိုအခုပြန်မလာတော့ဘူးက
ပဲခူးတိုင်းမင်းလာမြို့နယ်မှာလဲကိုဗစ်တတိယလိုင်းမှာအတီးပြုတ်လူနာ1000ကျော်ရှိပြီးသေဆုံးသူကတော့20ကျော်ရှိပါတယ်မနေ့ကတရက်တည်းအတီးပြုတ်လူနာ69ဦးအထိမြင့်တက်လာပါတယ်ကူးစက်မှုတွေပုံမှုများပြားလာနေပေမဲ့အပြင်ထွက် mass မတက်တာတွေလည်းဆက်ရှိနေတော့ပဲလို့စိန်ကက်လက်လူမှုကူညီရေးအသင်းဒုတိယဥက္ကဋ္ဌကပြောပါတယ
်မနေ့ကဆိုရင်ကူးစက်မှုများတယ်တစ်ယောက်60လောက်ရှိတယ်ဒီနေ့ကတော့ဒီနေ့မနေ့ကကွာနေဝင်တာခုမှဆက်ပြီးဆက်ယူတော့မယ်ဆိုတော့အဖေကမသိရဘူးကျွန်တော်တို့စင်တာဆိုရင်မနေ့က10ယောက်ထွက်တယ်လူကြီးထောင်ကျော်လောက်လည်းလက်ရှိမှာသေယုံမှာကူးစက်မှုခံနေတဲ့လူက900ကျော်ရှိနေတယ်တဏ္ဍာသေယုံစင်လောတဲ့လူတွေစီကန်းရှိဖို့ပေါ့ညီမလေးလူတွေကတချို့ကျခုတော့တော်တော်များများထိကျတော့ထိကျနေပါဘူးခုချိန်ထိအောင်မယ်မတ်မတ်တဖက်နဲ့တော့နေလို့ရှိသေးတယ
်မြန်မာနိုင်ငံမှာဇူလိုင်လ20ရက်မနေ့ည8နာရီစစ်ကောင်စီကျန်းမာရေးဌာနထုတ်ပြန်ချက်အရကိုဗစ်ကူးစက်သူအရေအတွက်က9800ကျော်ရှိပြီးသေဆုံးသူက280ကျော်ရှိပါတယ်ကျန်းမာရေးဌာနကထုတ်ပြန်တဲ့စီးရင်ထက်မြေပြင်မှာကူးစက်နှုန်းနဲ့သေဆုံးသူအရေအတွက်ဟာပိုမိုများပြားနေတယ်လို့ပရဟိတအကူအညီပေးသူရောကျန်းမာရေးပညာရှင်တွေကပါခံမှန်းပြောဆိုနေကြပါတယ်ရှင်